မြန်မာနိုင်ငံရဲ့တချို့ဒေတာတွေမှာမတည်ငြိမ်မှုတွေဖြစ်ပွားနိုင်တဲ့အနေအထားရှိလို့ဆိုပြီးတော့အဲ့ဒီဒေတာတွေစီမသွားကြဖို့ဗြိတိရှ်အစိုးရကအင်္ဂါနေ့ကပဲသတိပေးချက်ထုတ်ပြန်ပါတယ်။မြန်မာနိုင်ငံအနောက်ခြမ်းရခိုင်ပြည်နယ်ကိုမဖြစ်မနေကလွဲလို့မသွားရောက်ကြဖို့ဗြိတိရှ်နိုင်ငံသားရဲ့ယုံကသတိပေးထားတာဖြစ်ပါတယ်။ဘလို့အနေအထားမျိုးကြောင့်အစိုးရင်လာလဲဆိုတာကိုတော့တည်တည်ကြကြပြောမထားပါဘူး။လူအုပ်စုနှစ်စုကြားမှာပြည်ပခါတွေဖြစ်ပွားခဲ့ပြီးတဲ့ရခိုင်ပြည်နယ်မှာအခြေအနေတွေဆိုးလာနိုင်တယ်လို့ဗြိတိရှ်ဒီအစိုးရကအဲ့ဒီသတိပေးချက်မှာပြောထားပါတယ်။မြန်မာစစ်တပ်နဲ့တိုင်းသာတပုံတွေကြားမှာတိုက်ခိုက်မှုတွေဖြစ်ပွားရင်မြန်မာနိုင်ငံမြောက်ပိုင်းကကချင်ပြည်နယ်ကိုလည်းမသွားရဘူးမသွားကြဘူးတားမြစ်ထားတာပါ။ကချင်ဒေသမှာတိုက်ခိုက်မှုတွေညှော်နေသွားပြီဆိုပေမဲ့လည်းတိုက်ပွဲတွေထပ်ဖြစ်မဲ့အနေရှိသေးတယ်လို့လည်းပြောထားပါတယ်။အဲ့ဒီဒေတာတွေအပြင်ပြည်ခဲ့တဲ့လပိုင်းတွေအတွင်းမှာလူမျိုးရေးဘာသာရေးအဓိကယုံတွေဖြစ်ပွားခဲ့တဲ့မြန်မာနိုင်ငံအလဲပိုင်းဒေတာကမြို့တချို့စီလည်းမသွားဖို့သတိပေးထားပါတယ်။2011ခုနှစ်မှာတော့ဗြိတိန်နိုင်ငံကနေမြန်မာနိုင်ငံကိုသွားလေသူ 9,000 ကျော်ရှိခဲ့ပြီးတော့ဘာပြဿနာမှသိပ်ပြောမရှိခဲ့ပါဘူး။မြန်မာနိုင်ငံမှာဆန္ဒပြပွဲတွေလူများစုဝေးမှုတွေကိုတွေ့ရင်ရှောင်ဖို့စစ်သားတွေကိုဓာတ်ပုံနဲ့ဗီဒီယိုရိုက်တာမျိုးတွေသွားမလုပ်ဖို့လည်းဒီသတိပေးချက်မှာပြောထားပါတယ်။စစ်တပ်ကအင်အားသုံးထိ ंछ ုတ်ခဲ့လို့ကျောင်းသားနဲ့ပြည်သူရာချီတိတ်ဆုံးခဲ့ရတဲ့ရှစ်လေးလုံးအရေးတော်ပုံ25နှစ်ပြည့်တော့မဲ့အချိန်မှာပဲအခုလိုမျိုးဗြိတိရှ်အစိုးရရဲ့ခီးသွွားသတိပေးချက်ထွက်လာတာလည်းဖြစ်ပါရဲ့ရှင်။